ဒေတာဖော်မြန်မာကကောက်ယူထားတဲ့အချက်အလက်တွေအရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်း2023ခုနှစ်ဇန်နဝါရီလအထိတနင်္ဂနွေလုံးမှာနေအိမ်ပေါင်း 9,500 ကျော်မိရှုဖျက်ဆီးခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ဒီလိုလှုပ်တာဟာစစ်ကောင်စီဘက်ကဖြတ်လေးဖြတ်စနစ်နဲ့အာဏာသိမ်းမှုစန့်ကျင်သူတွေကိုရှင်းလင်းဖို့လှုပ်တာဖြစ်ပြီးဒါကစီရေးအရာကြည့်မယ်ဆိုရင်နိုင်တယ်လို့ထင်ရပေမဲ့နိုင်ငံရေးအရာဆိုရင်တော့စစ်ကောင်စီဘက်ကပုံမိုနစ်နာတယ်လို့နိုင်ငံရေးလေလာသူဦးရထွန်းကသုံးသပ်ပြောဆိုခဲ့ပါတယ်။ဒီသတင်းပေးပို့ချက်ကိုတော့ကိုညာဝင်းအောင်ကဆက်လက်ပြောပြပေးမှာပါ
။စစ်ကောင်စီတပ်တွေနဲ့အာဏာသိမ်းမှုကိုစန့်ကျင်တဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်ပွားပြီးတဲ့နောက်စစ်ကောင်စီတပ်ကနေမြေရှင်းလင်းရေးလုပ်ရမှာအာဏာသိမ်းပြီးနှစ်နှစ်အတွင်းစကိုင်းတိုင်းမကွေးတိုင်းနဲ့ချင်းပြည်နယ်တွေကနေအိမ်အလုံးပေါင်း9,500 ကျော်ကိုမိရှုဖျက်ဆီးခဲ့တယ်လို့ Data for မြန်မာကအစီရင်ခံစာထုတ်ပြန်ပါတယ်။အာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုဒေသခံတွေနဲ့အဆက်ပြတ်အောင်နဲ့အင်အားချိနဲ့လာစေဖို့ရည်ရွယ်ပြီးဖျက်လေးပြက်ပုံစံကျင့်သုံးလာတာလို့နိုင်ငံရေးလှလာသုံးသပ်သူဦးရဲထွန်းကယူဆပါတယ်
။ဖျက်လေးပြက်နဲ့ကျင့်သုံးတယ်ဆိုတာဘကိုးရိုးမမှလှုပ်ခဲ့ဘူးတဲ့။တက်ကလေအဲ့ဒီမှာတော့တည်င်းအဆက်အသွယ်ဖျက်တာနောက်ပြည်သူလူထုနဲ့အဆက်အသွယ်ဖြတ်တာရိတ်ခါဖြတ်တာအဲအဲ့လိုဖြတ်လေးပြတ်လုပ်ခဲ့ပြီးတော့ဗမာပြည်ကုန်းနဲ့ပါတီဘကပအခြေခံစခန်းတွေလုံးဝပြုတ်ပြက်သွားပြီးတော့ညစ်ပြတ်သွားလုံနိုင်ခဲ့တာပေါ့နော်ဆိုတော့အဲ့ဒီအတွေ့အကြုံတွေကိုအခြေခံပြီးတော့အခု PDF တွေရှိတဲ့ဒေတာမှာဒီရိတ်ခါနဲ့ပြည်သူလူထုနဲ့အဆက်အသွယ်ပြတ်အောင်လုပ်တယ်လို့ယူဆပါတယ်
အခုလိုမြန်မာစစ်တပ်ကစစ်စင်ရေးတစ်ခုအနေနဲ့ခြေရွာတွေကိုမြေရှို့ဖျက်ဆီးပြီးဖြတ်လေးပြတ်ပုံစံဆောင်ရွက်လာတာဟာရေရမာစီရေးအရအားသာတယ်လို့ထင်ရပေမဲ့နိုင်ငံရေးအရစစ်ကောင်စီဘက်ကရှုံးနေတာဖြစ်တယ်လို့ဦးရဲထွန်းကသုံးသပ်ပါတယ်။လက်နက်ကင်ပြီးတိုက်ပွဲဝင်နေကြသူတွေအနေနဲ့နှစ်ဖက်စလုံးကပြည်သူလူထုထိခိုက်နေနိုင်မဲ့ကိစ္စတွေကိုရှောင်ရှားသင့်တယ်လို့လည်းဦးရဲထွန်းကတိုက်တွန်းပါတယ
်။ရေတို့အချင်းတို့အတွင်းမှာတော့ပါစီရအပါကြီးရနိုင်တဲ့အခြေအနေတွေဖန်တီးနိုင်တာပေါ့နော်သို့တော်လည်းနိုင်ငံရေးအရကြတော့ရှုံးနေပေါ့နော်ဟိုဘာကောလဲအနိုင်ရတယ်လို့မပြောနိုင်ဘူးဒီဒီလိုဟိုလှုပ်လာတာများတဲ့အခါပြည်သူလူထုကဖြန့်ကျင်စိတ်ပို့ပြီးတော့ပြင်းထန်လာတာပေါ့နော်ဟိုတက်ကိုထောက်ခံမှုကြရှုံးနိုင်တာပေါ့အဲ့တော့ပြောချင်တာကတစ်ဖက်စလုံးကပြည်သူလူထုအတွက်ပြည်သူလူထုကိုကာကွယ်ဖို့လို့တစ်ဖက်စလုံးကကြွေးကြော်နေကြတယ်။နှစ်ဖက်စလုံးကပြည်သူလူထုကိုထိခိုက်စေမဲ့ကိစ္စတွေကိုဟိုအထူးရှောင်ရှားနေတာပေါ့နော်
။ရွှေဘုံမြို့နယ်အတွင်းကကျေးရွာတရွာကိုစစ်ကောင်စီတပ်တွေကဖေဖော်ဝါရီ20ရက်နေ့ကမီးရှို့ဖျက်ဆီးခဲ့တာကြောင့်နေအလုံးပေါင်း200ကျော်မီးလောင်ကျွမ်းခဲ့ပြီးရွာရဲ့အကြီးကအသက်မွေးဝမ်းကြောင်းအလုပ်ဖြစ်တဲ့ရကန်းစင်တွေကိုပါမီးရှို့ခဲ့တာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီရွာဟာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေရှိနေတဲ့ကျေးရွာမဟုတ်သလိုအနီးဝန်းကျင်မှာလည်းတိုက်ပွဲဖြစ်ပွားမှုမရှိဘဲမီးရှို့ခံခဲ့ရတာသာဖြစ်တယ်လို့ဒေသခံတို့ကအခုလိုပြောပါတယ
်ကျွန်တော်တို့အိုက်တနယ်လုံးကအားလုံးကဒီတောင်လူလုံငန်းပါညာဒီတိုင်းပဲဒါလောက်ကင်ဆာဆောက်ကြပေါ့နိလာပူးတော့ဒါသူတို့လမ်းကုန်းလည်ရင်ပေါ့အဲဟိုပေါ့ရကန်းဒီလုံငန်းပေါ့အဲ့တော့အားရည်ရှိကြတယ်ပြောလို့မဆိုရင် PDF တွေဆိုတာကလည်းအဲ့ဘက်မှာကရွာတွေမှာမနေကြဘူးလေကိုကလည်းကိုပဲဒီတိုင်းမနေကြတာတကယ်တမ်းတော့တသက်မှတ်ကိုဝင်ရှူပါပေါ့နော်အဲ့လိုမျိုးရှူတာကလည်းအိုက်တိတ်ရောမဟုတ်ဒီပြင်းရောလည်းသူတို့ပတ်ရှူနေတာပဲဗ
ျ Data for မြန်မာကထုတ်ပြန်တဲ့စာရင်းအရမြန်မာစစ်တပ်အာဏာသိမ်းပြီးနှစ်နှစ်အတွင်းမီးရှို့ခဲ့တဲ့နေအိမ်အလုံးပေါင်း9,500ကျော်ထဲမှာစကိုင်းတိုင်းက4,300ကျော်ရှိပြီးအများဆုံးဖြစ်ပါတယ်မကွေးတိုင်းမှာတော့8,800နီးပါးနဲ့ဒုတိယအများဆုံးဖြစ်ပြီးချင်းပြည်နယ်အတွင်းမှာ1,400ကျော်မီးရှို့ခံခဲ့ရတာဖြစ်ပါတယ်ခင်ဗျ